ါခင်ဗျာဒီနေ့တည်းလီလိုင်းစီစဉ်မှာတော့ဆန္ဒပြပွဲမှာထိတဲ့ပြစ်ခတ်တွေမဖြစ်အောင်ဘယ်လိုရှောင်နိုင်မလဲဆိုတာဆွေးနွေးတော့မှာပါမြန်မာနိုင်ငံမှာမကြာခဏဆန္ဒပြလှုပ်ရှားမှုတွေမှာအာဏာပိုင်တွေနဲ့ထိတဲ့ရင်ဆိုင်တိုးပြီးဖမ်းဆီးရေးယူခံရရထိတဲ့ညှိနှိုင်းကြရတဲ့ဖြစ်တွေနဲ့လည်းကျွမ်းဝါးနေရှိပါတယ်ဒီနေရာမှာရင်းချတဲ့လှုပ်ရှားမှုတွေကိုအင်အားသုံးနေနေတယ်ဆိုပြီးအာဏာပိုင်တွေအပေါ်ဖြစ်တင်တာမျိုးရှိလို့ဆန္ဒပြသူတွေကစီကံချိုးဖောက်တယ်ဆိုပြီးတာဝန်ရှိသူတွေကပြောရမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလိုခြေရင်မျိုးတွေကိုရှောင်ရှားဖို့ဘယ်လိုလုပ်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးတော့မှာပါဒီဥပဒေရှုတော့ဒီလူမျိုးရေးရှုတော့နေရတဲ့ကျွန်တော်ဆွေးနွေးနိုင်မှုအတွက်ပင်နယ်ဆွေးနွေးဖို့ပုံကူဖိတ်ကြားထားပါတယ်သူကတော့လူခွင့်ရရှိနေပြီဖြစ်တဲ့ဦးသိန်းတန်းကနောက်သူကတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေအတွက်လှုပ်ရှားနေတဲ့အတန်းဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ကဖြစ်ပါတယ်ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုံကူနှစ်ဦးလုံးလဲအခုလေလိုင်းပေါ်မှာရောက်နေကြပါပြီဆိုတော့အရင်ဆုံးကတော့ကျွန်တော်ဒီထိတ်တဲ့ရင်ဆိုင်ပြဿနာဖြစ်နေရတဲ့ဒီအကြောင်းရင်းတွေတချို့ကိုပင်နယ်ဆွေးနွေးမဲ့ပုံကူကြီးအရင်ဆုံးဆွေးနွေးပြေးစေချင်ပါတယ်ဆိုတော့ဟိုကိုဆောင်ကရင်ဆွေးနွေးပြပါလားခင်ဗျဘလို့အကြောင်းရင်းတွေကအခုလိုမျိုးပေါ့လေမကြာခဏရုံရင်းဆက်ကအခြေအနေမျိုးအဒီအရုံးလိုအခြေအနေမျိုးကြီးဖြစ်လိမ့်ရှိတယ်လေခင်ဗျာ
အဓိကတော့ကျွန်တော်တို့ဒီဆန္ဒပြပွဲတွေမှာညှိနှိုင်းတိုင်ပင်မှုတွေကိုဒီအစိုးရဘက်ကဆောင်ရွက်တာမျိုးအားနေတဲ့အခါမှာဒီကျွန်တော်ဒီတက်ကြွလှစားတယ်ဆိုတော့အထူးသဖြင့်တော့ဒီအောင်တပြည်ပြည်နဲ့ဒီဆက်ယုံပေါ့နော်အဲ့ဘက်မှာအဲ့ဒီကိစ္စတွေဒီအဲ့ဒီကြီးပေါ်မှာရှိတဲ့ပြည်သူလူထုကဒီအခုမှစဖြစ်တာမဟုတ်ဒီကိစ္စကလွန်ခဲ့တဲ့2018ခုနှစ်ကနေဒီရဲ့ကန့်ကွက်မှုတွေဆက်တိုက်ရှိတယ်ဆိုတော့အဲ့လိုကန့်ကွက်သုံးကလည်းဒီအဲ့2018ဒီတော့လည်းရလေဒီဆိုတော့အဲ့ဒီဒါတဲ့ဆက်ရှိဦးလို့ဒီတရားစွဲတာရှိရအဲ့ဒီ၄ယောက်လောက်ဆိုရင်၃ရက်နဲ့ထောင်းလုံးတက်ခဲ့တာရှိရအောင်ကျွန်တော်တို့ကသိရတယ်ဆိုတော့အဲ့ဒီကနေကမပြည်လေတဲ့ကိစ္စကိုဒီအစိုးရဘက်အထူးသဖြင့်တော့ဒီဒါဒီကိစ္စဆိုင်မန်နေဂျာတွေရှိရတယ်တရားစခန်းရေးပြမယ်လို့ကျွန်တော်အစိုးရဘက်ကညှိနှိုင်းရှင်းလင်းမှုတွေလုံးဝရှိခဲ့တာကျွန်တော်တို့မသိခဲ့ဘူးဆိုတော့ဒါကဒီအစိုးရဘက်ကပြတ်ကွက်မှုပေါ့ဆိုတော့အဲ့ဒီအစိုးရရဲ့လူလူရှိမှုတွေပေါ်မှာဒီဒီဆိုတာပြောတဲ့ဒီကကန်တောင်ကြီးလေဓမ္မတွေဆိုတာရွာသားတွေဟာလုံးဝရှင်းလင်းမှုမရှိဘူးသူတို့ကိုယ်တိုင်ရဲ့အဲ့ဒီ98လောက်ကနေအရင်ကရှင်းလင်းပွဲတွေတန်ပေါ်မှာလည်းတက်လို့တို့တော်လည်းပဲအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီရက်ဖက်ပွဲကြီးတွေနည်းနည်းဒီအပေးဝန်းရံမှုတွေနေခဲ့တာလို့ရှိတာပေါ့ဆိုတော့ဒီလိုလေပဲအဲဆက်တော့ပြောချင်တာကဒီအစိုးရဘက်ကနေပြီးတော့သူတို့နဲ့တိုင်းပြည်ရှင်းလင်းမှုတွေသူရဲ့အတန်ကိုနားထောင်မှုတွေမရှိတဲ့အပြင်ကိုသူတို့ကတော့ဒီနိုင်ငံတိုင်းဒေသကြီးတွေကဘယ်လိုပြောခဲ့လဲဆိုတော့ဒါလူငယ်စုတွေရဲ့အတန်ဆိုတာမျိုးဒါမနစ်ကလေးရဲ့ပြည်တင်တာကြီးပြောခဲ့တာမျိုးရှိတယ်ပေါ့ဆိုတော့ဒါကတော့ဒီနေ့ဒီကိစ္စရဲ့အကုန်လုံးဟာဒီအစိုးရရဲ့ဒီဆက်တော့ရှင်းလင်းမှုတွေအားနည်းတက်တောင်ဖြစ်တယ်လို့ထင်တယ်ခင်ဗျာ
โอเคพอทุกชื่ออ่ะကျွန်တော်ဒီနောက်ဆုံးဖြစ်ရကိုကြည့်နေစင်ပေါ့လေဒီဆန္ဒပြရတဲ့သူတွေဘက်ကဒီကုမ္ပဏီပိုင်းပစ္စည်းတွေကားတွေကိုဖြတ်တာစီးတာရှိရဆိုပြီးကြားတာမျိုးလည်းရှိပါဆိုတော့ဟိုတကတည်းကမှဒီဆန္ဒပြသူတွေဘက်ကရောဟိုတိုက်တိုက်တိုးမဲ့အခြေအနေမျိုးတွေကိုဖန်တီးလို့ဖြစ်သွားတာမျိုးတွေရောမရှိဘူးလားကိုဆောက်က
ကျွန်တော်တင်ပြကြသူတို့မှာရွေးချယ်ကြမရှိဘူးသူတို့ဟာဒီအစိုးရကိုလည်းအချင်းချင်းပြောတာတနည်းတော်လို့ဒီပြောလာခဲ့ပြီလူတွေလည်းထောင်ကြထောင်နေတန်းနေကြနေပြီဆိုတော့သူတို့ကသူတို့ရဲ့မိသားစုကိုမရှိခြင်းခုနကပြောကုမ္ပဏီကလည်းစာတိတ်ပါပတိတချို့ကြီးကိုဖောက်ပြထားတာရှိတယ်။အမှလမ်းတွေကိုပြင်ပေးမယ်လို့ပြောပြီးအဲဒီလမ်းတွေကိုအသုံးပြုပြီးကျစီအောင်လုပ်တာအခုကတည်းကနေပြီးတော့သူတို့ဟာတောက်တုံးကြီးရရှိမှုနည်းလာတာဒါတွေကိုကြုံတွေ့လာတယ်ဆိုတော့သူတို့လည်းပဲဒီခုနအစိုးရဘက်ကလည်းဖြည့်ရှင်းနေတယ်လို့မရှိတဲ့အခါမှာသူတို့ရဲ့ဘဝဟာဒါဟုမှသူတို့ဒီလိုနည်းနဲ့လက်ဆန့်ကျင်ရင်သူတို့ပေါ်မှာအာရုံစိတ်တိုင်းမျိုးလည်းမရှိဘူး။အစိုးရဘက်ကလည်းဒီလူရှိမှုတွေလုပ်တဲ့အခါမှာသူတို့ဟာဒီနည်းလမ်းကိုပဲနောက်ဆုံးအနေနဲ့တုံးရတယ်လို့ကျွန်တော်မြင်နေကြပါဟုတ
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးသိန်းတန်းဦးမြင်ရောခင်ဗျာကျွန်တော်တခြားမဟုတ်ကိုဒီလိုပေါ့လေဆန္ဒပြရင်ရုံးရောက်ခံရအမှုတွေလည်းဆရာဦးသိန်းတန်းဦးကြုံမှုပါပဲ။ဆိုတော့ဥပဒေပညာရှင်တယောက်အတွေ့အကြုံရောဒီလိုထိတ်ထိတ်ပြဿနာဖြစ်ရတဲ့အကြောင်းရင်းတွေကဘာလို့များသုံးသပ်လို့ရလဲဆရာဦးသိန်းတန်းဦး။
နှစ်ချက်ရနှစ်ဆက်ဘယ်နှစ်ဆက်ရပြဿနာပါပဲခုနကကိုသောက်ခပြောတဲ့အခါလဲအခက်ရတော့မှန်တယ်အကုန်တော့မမှန်ဘူးပေါ့နော်ဒါကျွန်တော်ဖြစ်စင်နေတာတစ်ခုနဲ့တစ်ခုမတူပွဲရတဲ့အခါကျတော့တစ်ခုစီနဲ့စဉ်းစားဆိုတော့ဘယ်နှစ်ဆက်ဆိုတဲ့ဟာကားလည်းမရှိဘူးလို့ဟာဒါတစ်ခါကလည်းဒါဟာဒီအုပ်ချုပ်တဲ့အစိုးရဘက်ကအာဏာပိုင်တာဝန်ဘက်ကလည်းပဲအဲဒီလွတ်လပ်စွာစီဝေးဝင်တဲ့ထုတ်ဖို့ဆန္ဒထုတ်ဖို့ပြောကြဝင်တာအဲမူရပါအခွင့်အရေးဖြစ်တယ်ပေါ်ကြီးအောင်ကျော်ရည်ကတောက်တောက်ထားတဲ့အခွင့်အရေးဖြစ်တယ်ကြောက်ကြီးတယ်ဆိုတော့အိမတူကိုစိုးတယ်။တစ်ခါကလည်းဒီဆန္ဒပြတဲ့လူတွေဘက်ကကြာတယ်။ခုနကဒေါသအတယောက်တို့ဒီမကြည်မနှဖြစ်ပြီးတဲ့မျိုးဟိုအဆင့်ကျော်သွားမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့ဆက်နေကြရပဲနီးလန်းကြရငင်းချမ်းစွာသူ့ဝေးဆန္ဒပြတာပဲဖြစ်ဖို့စိုးတယ်။အဲ့တော့ခုကျွန်တော်တို့တိုင်းပြည်မှာဖြစ်တဲ့ကိစ္စတော်တော်များများမှာတော့အဲ့လိုဘယ်နှစ်ဖက်ကလုံးကတစ်ခက်နဲ့တစ်ခက်ဟိုအပြန်အလှန်ားလည်နိုင်တာမျိုးမရှိဘူး။အုပ်ချုပ်တဲ့ဘက်ကလည်းပဲဒါကြောင့်ကဲဖြစ်စဉ်တစ်ခုတည်းကိုပြောတာပေါ့ဒီပုံရဆိုလို့ရှိရင်ဒါတော့ဘယ်သူမှဆန္ဒပြကြရင်နော်အုပ်ချုပ်တဲ့လူကအဲ့တော့ဆန္ဒပြတယ်ဆိုရင်တော့မကြည့်တတ်တော့ ။အမှန်တရားတော့အဲ့ဒီအပေါ်မှာကတိကောက်ကိစ္စတွေဖြစ်တယ်။ဒါဖြင့်သူတို့ right ပဲသူတို့ခွင့်ရည်ပဲအကြောင်းကိုရှိပါတယ်လို့ဟုတ်တယ်။လိုက်လိုက်လေလေလက်ခံတယ်နဲ့နေသားမရှိဘူး။တစ်ခါကလည်းဒေါသလျောက်စိတ်ခံစားမှုရဖြစ်တဲ့အပေါ်မှာကျွန်တော်တို့ကောင်းထဲမှာရပ်မနေပဲနဲ့ခုနလိုတုတ်ကြတော့သွားမယ်ဆိုရင်တော့မလူသားတဲ့ပုံစံလေးပေါ့။အဲ့တော့ကျွန်တော်မြင်တော့ဒီဘက်မှာအပြင်းအထန်နားတယ်မှုနဲ့သူတို့ကိုယ့်အတွက်ကိုယ်လိုသူ့လိုသူလုပ်ပြီးတော့ပေါင်းင်းကသွားဖို့လိုတာဟာဒီဆောင်စားဖို့တွေအဓိကကြတဲ့အချက်ဖြစ်တယ်လို့ဆိုတဲ
့။ဟုတ်ကဲ့ဆရာဦးတင်တဲ့ဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲကိုကိုယ်တိုင်တာဝန်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းအခုလေလိုက်မှမှရောက်နေပါတယ်။အရင်ဆုံးတူကိုလည်းပြေးနေပါတယ်ကျွန်တော်တို့မြန်မာနိုင်ငံကိုခမောင်လင်းဖြစ်ပါတယ်။ကိုခမောင်လင်းသဘောထားလဲဆွေးနွေးနင်းမြန်းလို့ရပါတယ်ခင်ဗျာ။
ကျွန်တော်ညာတော့ဆလိုက်ရောက်ခြင်းမျိုးအချိန်အတိခွေကြည့်ရဆက်ပါလေလို့အစိုးရညာတရားဝင်အတိမတ်ကြီးလို့ဆိုပါလေခင်ဗျတရားကြီးတွေလေကောက်တွေပါလေခင်ဗျဒီဒီဒီဒီဆရာမကြီးကြီးပြီးရောက်ထားတော့ကြောင့်ဒီဒီဒီကတော့အစိုးရချုပ်ကလေးတွေပါလေတရားဝင်တွေဒီကတော့အစိုးရရှိတယ်ဒီလိုရှိတောင်းလို့ကတော့အစိုးရရှိတယ်ဆလိုက်ကြတာဝေးကဒေသကခွင့်လွတ်မယ်လို့ကျွန်တော်ယူဆပါရဲ့နံပါတ်၁ကစေတံလို့ရတရားတင်လာမှဆလိုက်ကြတာကိုတရားအမြင်တော့မှာလေဒါကအချင်းအခံတွေဒီမှာအထူးရဲ့အနေချက်တစ်ခုတွေတော့ပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ကိုကမောင်စနေရကျေးဇူးပါကျွန်တော်တို့ဟိုစာရင်းနဲ့ပေးဖို့မိသာပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့ရဲ့စာရင်းတွေဒီညမှာလင်းတင်းလို့ဖော်ပြခြင်းပါတယ်ပထမဆုံးစာတစ်စောင်ကတော့ကျွန်တော်တို့ကိုလာထွန်းရဲ့ပေးစာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
မြင့်စုစီလို့ခေါ်တဲ့ညဉ့်ညမ်းစွာဆနာပြခွင်းစီတန်းလန်းလျှောက်ခွင်းဆိုတဲ့အခွင့်အရေးကိုအင်တာနက်ကောင်းပြီးတော့ပြည်သူအကုန်လုံးနေပါကဆနာပေးအတည်ပြုထားတယ်ဆိုတော့2008အခြေခံဥပဒေမှာထည့်ရထားတဲ့အခြေခံအခွင့်အရေးပါမပေးခြင်းပေးခြင်းနဲ့စေစစ်ပေးထားတဲ့ငင်းစုစီဥပဒေအရပေးထားတာတော့အကြောင်းအကျိုးမပြဘဲနဲ့ညှင်းပယ်ခံရစေပါဒီတော့ဆရှာပပရထားတဲ့အခွင့်အရေးကလေးကိုဖန်ခံရမလားလို့မို့မရဲဆန္ဒပြတဲ့သူတွေကတော့ပြဿနာဖြစ်အောင်မလုပ်ကြမလုပ်ရဲကြတာကိုရရဲ့တီပြောရပါတယ်ပြဿနာဖြစ်တာဖြစ်စီတာဖန်တီးတာကတော့အာဏာပိုင်တွေကအထီးကြပါပဲပြထန်ထားတဲ့ဥပဒေအတိုင်းဆန္ဒပြတာဖြစ်လို့ဆန္ဒပြသူတွေကိုယ်တိုင်ကပြဿနာမလုပ်နိုင်အောင်နဲ့အပြင်ကဝင်လာပြီးတော့ဝယုံတုံးကမလုပ်နိုင်အောင်ကာကွယ်ပေးရမှာကတာဝန်ရှိအာဏာပိုင်တွေရဲ့တာဝန်ဖြစ်နေတာကြောင့်မို့ပါပဲ။နောက်ပြီးတာမန်ပြည်သူတွေကတော့ဆန္ဒပြတာကိုစိတ်ဝင်စားတာစိတ်ဝင်စားတာပဲရှိတာပါ။ပြဿနာအတက်ခံပြီးတော့ဝယုံတုံးကလုပ်လို့မရှိပါဘူး။သွားကြည့်ရင်တော့မှတိမ်ကြုံအဖမ်းခံရမှာတော့ကြောက်နေကြတာ။ပြဿနာဖြစ်အောင်ဘယ်သူတွေကိုတုံးကြလဲဆိုတာကအာဏာပိုင်တွေဖွဲ့စည်းထားတဲ့အရဝဆွမ်းအားရှင်တို့တည်သူအချိုးပြုအထောက်အကူပြုစတဲ့အဖွဲ့တွေပါအရတာအစိုးရတက်နေပြီးဆန္ဒပြစရာမလိုတော့ဘူးဆိုတဲ့အယူအဆအဖြစ်အမှောင်တမအစိုးမြင်ဝါးရီစတဲ့ဒစိကတာတွေကလည်းရှိနေပါလေပိုဆိုးတဲ့တာတကားကငြင်းချမ်းစွာပွဲပြီးသွားရင်တော့အတင်ကြီးဖြတ်မှုအကြီးညိုပြက်စီမှုနိုင်ငံတော်တစ္ဆာဖောက်မှုပုံမှန်တွေနဲ့ဖန်စီတရားဆွဲရတဲ့တောင်တွေ့နေရပါသေးတယ်
ဟုတ်ကဲ့ဒါတော့ကိုလာထွန်းရဲ့စာပါသူ့ထဲမှာထောက်ပြထားတဲ့တခုကတော့ဒီရတားဆိုးကတက်လာပြီးဆန္ဒပြစရာမလိုဘူးအဆိုးကောဆန္ဒပြတာဟာကပြည့်ရဲ့ကဲလုပ်တယ်ဆိုရဲအမြင်မျိုးရှိနေတယ်ဆိုပြီးသူ့အမြင်ကိုပြောထားပါတယ်ဆိုတော့ဒီလိုသဘောထားမျိုးကြီးခြေပြန့်ရှိနေဆိုရင်တော့ဟိုစိတ်မကောင်းစရာပါဒီမိုကရေစီထွန်းလာတဲ့နိုင်ငံတိုင်းမှာဆန္ဒပြရဲဆိုတာအဆန်းတော့လည်းမဟုတ်ပါဘူးဆိုတော့ဟိုအဆိုးကလူလူတို့ကတာမန်ကိစ္စပါဆိုတော့ကိုစောင်းကရဲ့ဒီလိုသဘောထားကြီးကတကယ်ပဲရှိနေလားဒီလိုအမြင်နေရဟောဒီဆန္ဒပြတဲ့သူတွေပေါ့အာဏာပိုင်တွေကနှိမ်နှင်းမှုအားပြရရောက်နေတဲ့ကျင်းနေဖြစ်နေလား
အဲတိတ်ဖြစ်တာဘာလို့လဲဆိုတော့ဒီအထူးဖြစ်တော့ဒီဟိုအခုဆိုရင်များသွားပြင်ဒီဆန္ဒပြတဲ့သူတွေအနေနဲ့ရောနောက်တစ်ခုကတော့ဆန္ဒပြရုံနဲ့မဟုတ်သူရဲ့အမြင်တွေကိုမီဒီယာတွေကလည်းတချင်လွတ်လပ်စွာထုတ်ပေါ်ပြောဆိုကြတဲ့သူတွေကကိုပါဒီဒီဆန္ဒပြတဲ့ဒီဆန္ဒပြတဲ့အပေါ်မှာအမြင်ဆောင်နေတဲ့ဒီဒီတချို့သောလူကြီးကြောင့်ဘာလို့သူတွေဒီအရင်တော့ဆိုရင်ဒီဆန္ဒပြတယ်ဆန္ဒပြအစိုးရဝေဖန်နေဆိုရင်တက်မလို့ကပဲတက်မလို့ရဲ့ထောက်ခံတဲ့သူတွေကပဲအဲ့လူတွေကိုပြင်ပြီးတော့အတက်ကောင်းတာနဲ့လုပ်တာမျိုးပြရတာအခုနောက်ပိုင်းကျတော့ဒီတက်မလို့ကဒီ NND ဆိုးရွားကိုထောက်ခံနေရဲဆိုတဲ့လူအုပ်စုကြီးရပါအဲ့လူတွေကိုတိုက်ရိုက်ကိုတိုက်ခိုက်တာကြီးလုပ်လာပြင်းတာကဒီဟိုလူခွင့်ရေးတွေပေါ်မှာဒီအချို့ဒီရက်တီကြတဲ့လူခွင့်စီပေါ်တော့ဆန္ဒပြတဲ့ဒီရက်ကလူခွင့်စီတွေအတွက်ဆိုရင်သူရဲ့သူတို့ကတော့ဒီရန်လူရဲ့ပုံများတာဒီ NND ကိုပြောလို့လည်းမရဘူးအာဒီအဲ့ဒီဆိုရအောင်ပြောလို့ရနေတာပါလို့ပြောလာတဲ့ခါမှာဒီအဲ့ဒီဆနာဒီအဲ့ဒီဘက်ကလူကြီးရပါဝင်ပြောလာတော့တွေ့ရအပြင်းနဲ့သူကတက်မော်ကတော့ပြောနေကြမျိုးသူကတော့အငြင်းတန်းသူ့ကိုပြန်တာနဲ့ဖုန်းနဲ့ကျင်းလိုက်လာကြတဲ့ဟာကြီးရှိလာတယ်အဲ့ဒီခါကျတော့ဆနာပြောတယ်ကျွန်တော်ဥမာနေနဲ့ပြီးလို့ရတာကပြီးခဲ့တဲ့ညနေလာမှာဒီအဲဒီဆနာတာမွေမှာဖြစ်သွားတဲ့ဒီငင်းငင်းရေးစိတ်ဆက်ဆက်ကြည့်ပါနော်ငင်းငင်းရေးဆန္ဒပြပေးဆိုရင်အဲ့ဒီမှာဆိုရင်ကျွန်တော်တို့အခုခင်ဗျာဒီရှိရောက်ဆန်းခံရနောက်ပိုင်းမှာဒီရှိကြောင်းလူငယ်ဆက်ခွန်တွေတရားစေခံရတယ်ကျွန်တော်ပါဝင်တော့နော်ဆိုတော့ဒါဒီကြည်ညာနေအဲ့ဒီကောင်ကကျွန်တော်တို့ဟာ အာဒီတက်ဆိုင်ရာမြို့နယ်ဦးကြီးကြီးနဲ့ညှိနှိုင်းကြတာရှိရဲ့ဆိုတော့ညှိနှိုင်းနေဆိုတာကတော့ဆန္ဒပြပွဲဖြစ်စဉ်မှာဒီနေ့တော့ဆက်မလုပ်ဘူးတောင်းဆိုတာရှိရဲ့အဲ့မှာကျွန်တော်ညှိနှိုင်းပြီးတော့โอเคကျွန်တော်ပြန်ကြမယ်လို့ပြောပြီးသွားတဲ့အချိန်မှာမှနောက်ကကြီးကဝင်လိုက်တာကျွန်တော်ခံခဲ့ရရေးကြီးကဝင်လိုက်တဲ့ဝင်လိုက်တာကိုခံခဲ့ရဆိုတော့ကျွန်တော်ကဒီဟာ negotiation တက်ပြောကြတယ်ကျွန်တော်ဒီဆိုတော့ဒီချုပ်ကြီးနိုင်ရဲ့အလေးအထားကိုပြောစိတ်တဘောမကြောက်ဘူးအမြဲတမ်း aggressive ဖြစ်တယ်နောက်ကကျတော့အဲ့လိုမျိုးရိုက်ဖို့အတွက်လည်းနောက်ကလူအုပ်ကအမြဲတမ်းတောင်းအားပေးနေရရှိတယ်နောက်ကလို့ဆိုအဲ့ဒီမှာလာကြတဲ့လူတွေရှိတယ်ဥပမာဒီလူရဟာငါတို့ဒီနိုင်ငံကိုစုပြီးအောင်တင်လို့နေကြတာမျိုးကားလမ်းတွေလည်းပိတ်တယ်ဆက်တက်ဖြစ်လို့အဲ့လိုဒီရေဒီပေါ်ရဲ့အာရုံတွေသင်ဟာပြီးတဲ့လူအုပ်စုတွေလည်းရှိနေတာကျွန်တော်တို့တင်ပြခဲ့တဲ့ခဏပြပွဲစီမှာအခြေခံပြီးတော့စဉ်းစားတာပါအခုဆိုလည်းဒီအခုဆိုတော့ဒေသရဲ့ဒီမှာခဏပြပွဲစုပြင်းတဲ့ဒေသရဲ့ဒီမှာနောက်တွေကနေပြီးအလုပ်လုပ်ကြတဲ့ဒေသတွေဆက်နေကြတယ်သူတို့အဲ့လိုပြင်းလိုက်တာမမဘူးဆိုတဲ့အယူဆချက်တွေပြင်းပြင်းထားတဲ့ဒေသရဲ့ဒီကျွန်တော်တို့ရှိနေတာတွေ့ရတယ်ဆိုတော့ဒါတွေဟာအာကျွန်တော်ဒီမျိုးပြင်းနေလူတွေကိုတွားတဲ့ပလန်ကြောင်းမှာအခံတားတွေဖြစ်တဲ့အစိုးရနဲ့ဒီဆက်နေကြတယ်အဲ့ဆိုရနဲ့ဒီရဲ့တပ်ဖွဲ့ရဲ့လုံခြုံရေးနေတယ်မဟုတ်ဘဲနဲ့နောက်မှရှိတဲ့ဒီအစိုးရလူတွေရဲ့ဒီဒီမိုကရေစီပေါ်မှာနားလည်အတိတ်ကဖွင့်ဆိုမှုလွဲမှားတာအဲ့ဒါနဲ့ပြောတဲ့ဒီလူရဲ့လူရဲ့စာထုတ်ကိုပြောဆိုခြင်းနဲ့တွဲနေမှာတတိယရေးတန်မျိုးရေးတန်နဲ့ဘယ်သူတော့မစော်ကားနဲ့စော်ကားတာအလျော့ဆိုပြောဆိုခြင်းမဟုတ်ဘူးဆိုတဲ့နားလည်ဒီဘယ်နှပါရပြန်မှုလွဲမှားတာဒါဒီဘုံမှာအခြေခံပြီးဖြစ်တဲ့ကိစ္စရက်တွေဟာအဲ့ဒီနေ့အချိန်မှာဒီတက်ကြွလှစားသူတွေအတွက်အဲ့ဒါနဲ့ပြောလို့မျက်နာတဲ့သူတွေဒီမိနာလူဆန္ဒပြတဲ့ဒီလေးကတော်တော်လေးကိုဟိုဟိုဘာနာဒီအကျိုးတရားမှုများနေတယ်လို့ပြောလို့ရတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးတင်းတန်းဦးမြင်ရောခင်ဗျာကျွန်တော်အခုပေါ်လေးဟိုပြောနေဆိုနေကြတာဆောစောတော်တော်ရှင်တယောက်ပဲဆရာမလည်းပါပါတယ်ဒီရသားဆိုးတော့တက်လာပြီးဟိုဆန္ဒပြနေကြမလို့ဒါဟိုဆိုးအောင်ဟိုဒီမိုကရေစီလေးလုပ်နေတဲ့ဆိုးတော့တရားကိုကာကွယ်ရခြင်းလုပ်တယ်ဆိုရင်အမြင်မျိုးတွေရှိနေတယ်လို့သူကထောက်ပြပါတယ်ဆိုတော့ဒီလိုအမြင်မျိုးတွေရောကျွန်တော်တို့ဒီဆန္ဒပြတဲ့သူတွေကိုအာဏာပိုင်တွေကနှိမ်နှင်းမှုအားပေးရညာရောက်နေတာဆရာ
ဟုတ်ကဲ့ပါဗျာဒါဒီပုံရပြောရရင်တော့ကျွန်တော်တို့ကဟိုဒီအစိုးရကလူမှုအစိုးရဖြစ်တာလေဆန္ဒမပြရတော့ဘူးဆိုတော့သိရုံရှိပါဘူးဒါပေမဲ့ခုနကလူမှုအစိုးရကိုเนาะဒီလူမှုအစိုးရကိုဒုက္ခရောက်အောင်เนาะဒီအနောက်ချက်ချက်အောင်လုပ်ဖို့အတွက်လုပ်တဲ့ဆန္ဒပြပွဲအတိတ်အကြီးပါဒုရတွင်လက်ရှိရှိတဲ့အစိုးရကိုဝေဖန်ဖို့အတွက်ဒါဒီအခွင့်အရေးကတော့ဒါကျွန်တော်တို့ဒီလူတွေရဲ့ရပိုင်ဆုံးနေကြအဲ့တော့ဒီနေ့ဆိုရဆိုတာလည်းတိုင်းမောက်တက်လာတဲ့သူပါပဲ။ဒါပေမဲ့ဒီလူတွေကိုနိုင်ကလည်းကျွန်တော်တွေ့လာတော့ကိုကအဲ့ဒီနေရာရောက်သွားတယ်။အုပ်ချုပ်တဲ့နေရာရောက်သွားတဲ့အခါကျတော့ဆန္ဒပြလာတော့ကိုလိုက်နိုင်လေတော့ရှိပြီ။အဲ့ဒီတော့အဲ့ဒီအနေထားအဲ့ဒီအစိတ်ခံပေါ်လာတာပေါ့နော်။အဲ့တော့ဒီစဖြစ်လာပြီဆိုတော့ဟိုအပြစ်ပါလာပြီပေါ့ဗျာ။ကျွန်တော်တို့ကတိုင်းဆက်ဆက်ပြီးဟာဘယ်သူကမြောက်ပြီလို့တော့လူမကြီးကပါဒါဘယ်သူကဘယ်လိုလုပ်တယ်ဆိုတော့တခါမခံမရနိုင်ဖြစ်တဲ့ဒီရှိတာပေါ့ခဏလို့ဒါလူလူဆိုတာလေဒါကိုဆိုတော့ကိုဆိုရတဲ့ဘူကမရှိရမှာပေါ့ဆိုတော့အဲ့ဒီအယူဆတော့ကျွန်တော်သဘောမတူဘူးကြာအဲ့ဒါအတော်တော်များများလဲလက်ရှိမှာရှိနေတယ်လို့ကျွန်တော်ဆုံ
းဟုတ်ကဲ့ဆရာဦးတင်တန်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုတရားဆွေးနွေးကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလိုင်းမှာကျန်နေပါသေးတယ်တူကတော့ကိုဇာနီမောင်ဖြစ်ပါတယ်နယ်သာလန်ကပါကိုဇာနီမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်တော့အဲ့ဒါကနှဟောင်းရှိပတရားတဲ့အပွဲကြီးအုပ်ချုပ်ပုံရောပြည်ရဲ့ရေးကိုစေအုပ်စုကကျွန်တော်ကင်ထားတော့ကြတော့စေအုပ်စုကပြည်သူတွေကိုအများရန်ရန်လူတွေတော့စံတော့ပြသူတွေကိုသူတို့မထင်လူမျိုးတော့ဒီလိုအပြည့်မျိုးမျိုးချော်ပြီးတော့သူတို့ဒီအဖို့တော့အဲ့လိုဂျိုင်းနမ်းမှုတွေဖြစ်တာလို့ကျွန်တော်မြင်ပါတယ်
โอเคကိုဇာနီမောင်ဆွေးနွေးရခြေစူးပါကျွန်တော်နောက်တူးလေးလေးလိုက်မှမှရှိနေပါသေးတယ်စင်ကူနိုင်ငံကကိုနေဦးလေးမှာကိုနေဦးလေးသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်သဘောထားကတော့ပြောမယ်ဆိုရင်တော့အများကြီးပဲပေါ့ဗျာဒါပေမဲ့တော့တတ်နိုင်နေများတော့ချုပ်ပြီးပြောပြပါကျွန်တော်မြင်တာကတော့ဗမာနိုင်ငံမှာအခုဒီမိုကရေစီဆိုတာဘယ်တော့မှမကြသေးပါဘူးလုံနေကြတာပေါ့နော်လက်ရှိလက်ကြည့်သူရွေးချယ်တဲ့အစိုးရလောက်တာပေါ့နော်အစိုးရရောက်ရေးဆိုတာနဲ့ဒီကနေ့တူအုပ်ချုပ်ရေးသဘောတရားအရာနိုင်ငံကြီးငြိမ်းအောင်အုပ်ချုပ်ရမယ်သဘောတဘာဝတွေရှိတယ်စီးပွားရေးတွေအဆင်ပြေအောင်လုပ်ရမယ်သဘောတဘာဝတွေရှိတယ်ရှိတဲ့အခါကျတော့အရင်တုန်းကသူတို့ကပြည်သူအစိုးရဖြစ်အောင်လုပ်ခဲ့လို့ဆန္ဒပြခဲ့တာမှန်ပေမဲ့ဒီနေ့ဒီချိန်ခါမှာကျတော့အုပ်ချုပ်သူရှုတော့အရာဒီချုပ်ကိစ္စတွေကျတော့ဘယ်လိုမြင်လဲဆိုတော့ဒီခမဆင်းအားကြည့်ကြခုကိုဆောင်ခါတို့ဟာလားဘသူတို့ဆိုတာဆန္ဒပြကြတယ်ဆိုပါဆိုဆန္ဒပြဒီလူတွေပဲဆန္ဒပြနေကြဒီလူတွေကလိုင်းချင်းလူပြီးဆန္ဒပြနေသလိုဖြစ်မနေဘူးလားကျွန်တော်ပြောချင်တာ တကယ်တကယ်တော့လွတ်တော်မှာဒီသူတွေရဲ့ဆန္ဒကိုအတိုက်ခံရပဲဖြစ်ဖြစ်လွတ်တယ်ထဲမှာပါတဲ့ပုဂ္ဂိုလ်တွေရပဲဖြစ်ဖြစ်ပြည်သူတွေကိုဒီမိုကရေစီလမ်းကြောင်းအရာရာသင်ရာထိုက်တာတွေကိုတင်ပြပေးနိုင်ရမယ်အဲ့ဒါကလည်းအဓိကကြပါသူတို့ကမပြောတဲ့အခါကျတော့လမ်းပေါ်မှာထွက်တယ်ဗျာလမ်းပေါ်မှာထွက်ပြီးတော့ရိုးရိုးလှုပ်တယ်ဗျာရိုးရိုးလှုပ်တယ်မှာလူသူကလူတစ်တောင်းရှိတာပဲဆိုပါဆိုအဲ့လူတစ်တောင်းကအရှူစင်ဆုံးလူတွေမဟုတ်ဘူးတစ်ခါတလေနောက်ဆုံးကြတဲ့လူကရှင်းရင်းကြောင်းလူရုံးမှာတယောက်ဖြစ်ရင်ဖြစ်နေမယ်ပေါ့အဲ့တော့ရုံးရင်းဆန်ကလှုပ်ရင်လှုပ်မယ်ပေါ့ဆိုတဲ့အခါကျတော့အုံဆုံးသူရှူတော့အောင်ရကြတော့ဒါတွေကလက်မခံနိုင်ဘူးဆိုတဲ့တဘောကိုရှိပါတယ်စင်ကာပူမှာကြတော့ဥမာ public corner ဆိုတာရှာအဲ့ဒီနေရာတစ်ခုမှာပဲလောက်ခွင့်ရှိတယ်လိုင်းတင်တင်ရတယ်တင်ပြီးရင်အဲ့ဒီနေရာမှာလောက်ရတယ်ရဲတွေကဝန်းရံထားတယ်စောင့်နေတယ်စောင့်နေရပြီးတဲ့အခါကျသူတို့ပြောချင်တာပြောလို့ရတယ်ဥပဒေနဲ့ညီတဲ့စကားကိုပဲပြောလို့ရတယ်ဥပဒေနဲ့လုံးလို့တစ်ခုမှမရပါဘူးကြာ
ဟုတ်ကဲ့တစ်ခုမှရှိတာကိုနေဦးလေးစင်ကူနဲ့ရှင်ပြောလို့မရတာစင်ကူကဘလူးဝဲဖြစ်ဖြစ်တစုံတရာတရားဥပဒေစိုးမိုးရေးရှိတယ်ကျွန်တော်မြန်မာနိုင်ငံမှာစင်ကူတော့တရားဥပဒေစိုးမိုးမှုမရှိတဲ့အခြေအနေမျိုးနဲ့တော့တရားရည်ကျွန်တော်ရှင်ပြောလို့မရဘူးလို့ဟုတ်ယူဆပါတယ်ဆိုတော့နောက်ထပ်ကျွန်တော်တို့ဒီစာပေးဖို့ဆွေးနွေးထားတာတစ်ခုရှိနေပါသေးတယ်ဦးစိန်မောင်ရဲ့စာပါမနန်းလောက်ဖတ်ကြပြပါဦ
းဟုတ်ကဲ့ပါရှင်ဆန္ဒထောက်ဖော်ခြင်းဆန္ဒပြခြင်းတို့ဟာတဲ့ဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံတိုင်းမှာလူ့ခွင့်ရေးအဖြစ်သတ်မှတ်ကြပါတယ်တိုးတော်ငြိမ်းချမ်းစွာဆန္ဒပြတာမျိုးဖြစ်ရမယ်စနစ်တကျဖြစ်ရမယ်အမုံတရားမပါတဲ့ပျော်ကကင်းတဲ့လုပ်ရမျိုးဖြစ်ရမယ်တဲ့အရေးအကြီးဆုံးကတော့သတ်မှတ်ပြတာနာတဲ့ဥပဒေစည်းကမ်းစည်းမျဉ်းများနဲ့အညီဖြစ်ရမယ်အစိုးရရဲ့အာဏာပိုင်များရဲ့ခွင့်ပြုအမိန့်ကိုကြိုတင်ရယူထားပြီးဖြစ်ရမယ်ဆိုတဲ့အချက်တွေနဲ့ပြည့်စုံဖို့တော့လိုမယ်လို့ထင်ပါတယ်တဲ့။ဖော်ပြပါအချက်တွေနဲ့ပြည့်စုံရင်တော့ဆန္ဒပြသူတွေနဲ့အုပ်ချုပ်မှုတာဝန်ရှိသူတွေရဲ့ကြားမှာထိတ်တဲရင်ဆိုင်မှုတွေဖြစ်လာနိုင်မှာမဟုတ်ဘူးလို့ထင်ပါတယ်။ပြည်လက်အောင်ဖြည့်ရှင်ရမယ်နီလာနဲ့ဖြည့်ရှင်နည်းကတော့ဆန္ဒပြသူတွေနဲ့အုပ်ချုပ်မှုတာဝန်ရှိသူအစိုးရကိုစားပြုသူတို့ငြင်းချစွာတက်ရိုက်မိနိုင်ဆွေးနွေးဖြည့်ရှင်ကြမယ်နီလာဖြစ်တယ်လို့ထင်ပါတယ်တဲ့။ဒီလိုဖြစ်ရှင်နည်းကိုဖျက်ဆီးမဲ့ထိတ်တဲရင်ဆိုင်မှုဖက်ကိုဆွဲခေါ်မဲ့အာဏာပြုတ်မဲ့သူတွေလှုံ့ဆော်မဲ့သူတွေရန်သူတွေကတော့လက်မဲ့ကြီးတွေရဲ့ပျော်ကားနဲ့ပါဝင်လှုပ်ရှားလာမဲ့သူတွေပဲဖြစ်ပါတယ်။ဒီလိုလူတွေပါမလာဖို့ကိုရိုးသားစွာဆန္ဒထုတ်ဖော်သူတွေကစီစစ်ဖယ်ရှားထားဖို့လိုပါလိမ့်မယ်။အုပ်ချုပ်ရေးတာဝန်ရှိသူတွေကလည်းဒီလိုလူမျိုးတွေကိုတော့စီစစ်ဖော်ထုတ်ပြီးတိတိကျကျထိတိမရောက်အရေးယူဖို့အလွန်အရေးကြီးကြောင်းထောက်ပြဆွေးနွေးလိုပါတယ်။အစိုးရကိုတိုက်ခါကြအောင်ဖန်တီးလာတဲ့ထောင်မင်းဆန္ဒပြမှုတွေဖြစ်ပေါ်လာအောင်လုံဆော်တဲ့နိုင်ငံရေးပျော်ကားမျိုးတွေကိုတော့တွေ့လာရပြီဖြစ်လို့အထူးတတိထားစောင့်ကြည့်ကာကွယ်ရမယ့်အချိန်ရောက်လာနေပြီဆိုတာကိုပြည်သူအလုံးသိရှိဖို့တင်ပြဆွေးနွေးလိုက်ရပါတယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့။ဟုတ်ကဲ့ဒါတော့ဒီမိတ်ဒီလာမျိုးကဦးစိန်မောင်ရဲ့စာပါ။ဆိုတော့ဒီဦးစိန်မောင်ရဲ့နောက်ကွယ်ဟိုစာထဲမှာတော့ဒီနောက်ကွယ်ကပျော်ကားရဲ့အန်ဒီရဲ့သူထောက်ပြထားတာလည်းရှိပါတယ်။ဆိုတော့စစောကတခုကိုနေဦးလင်းနဲ့စင်ကူနိုင်ငံကိုနေဦးလင်းနဲ့စနေတော်တခုရှိပါရဲ့ဟိုဆန္ဒပြတဲ့လူတွေအားလုံးထဲမှာဟိုအကုန်လုံးကတော့ဟိုသူတော်စင်လေးကြီးမဖြစ်နိုင်ဘူးဆိုပြီးသူတစ်ချက်ထောက်ပြရတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကိုဆောင်ကောက်ဆွေးနွေးစီခြင်းပါတယ်ကျွန်တော်ဒီဒီယူသသားနဲ့ဆန္ဒပြတဲ့လူတွေရှိတယ်ဆိုပေမဲ့ဒီချိန်ထဲမှာပဲဒီရှားထဲမှာပဲပြဿနာရှာခြင်းလို့လို့ပြဿနာမတက်တဲ့အောင်ဖန်တီးခြင်းတဲ့လူတွေလည်းပါလာနိုင်တယ်ဆိုတဲ့အခြေအနေမျိုးတွေလည်းရှိတယ်ဆိုတဲ့အမြင်တွေရှိနေပါတယ်ဆိုတော့ဒီလိုကိစ္စမျိုးတွေပေါ်လာမယ်ဆိုရင်တော့ဒါတွေကိုဟန်တာကိုတားဆီးကိုဒီကိုဆောင်ကောက်လို့တက်ကြွလို့ရှာသူတွေကဘယ်လောက်ထိပြင်ဆင်ထားတာမျိုးတွေရှိလဲ
ဆိုတော့ကျင်းပြတာကတော့ကျွန်တော်တို့ဆန္ဒပြပွဲကြီးမှာဟိုပါတဲ့လူတွေဟာဆန္ဒပြတယ်ကျွန်တော်တို့ရဲ့ဘက်တော်သားတွေသူတင်တော့ကျွန်တော်တို့ဘက်တော်သားတွေပြောခါမှာကျွန်တော်ရဲ့ဂယ်လူဟာဒီဒီမိုကရေစီနဲ့လွတ်လပ်စွာသုံးဖို့ပြောဆိုခွင့်လူခွင့်ဒီဆန်နှုံးကြီးပေါ်မှာပဲကျွန်တော်ရည်တည်တယ်ကျွန်တော်ကဘယ်အစိုးရဆက်တက်ခြင်းဘယ်သူဆက်တက်ခြင်းတဲ့လူလူပေါ်မှာကျွန်တော်မရည်ဘူးကျွန်တော်ကတကယ်ဒီလူရပိုင်ခွင့်ဆိုတဲ့ဒီမူကြီးပေါ်မှာပဲကျွန်တော်ရည်တည်ပြီးဘာတူမဆိုလို့လည်းပြောဆိုတာမျိုးကျွန်တော်လုပ်ပါတယ်ဒီအခါကျတော့ဆန္ဒပြတဲ့နေရာမှာဆန္ဒလူမျိုးဒီသူရဲ့ပြောဆိုရမှုတွေကိုတားလို့ရတာရှိပါတယ်ဆိုတော့အထူးသဖြင့်တော့ဘလူဟာမျိုးကိုတားရတယ်ဆိုသူရဲ့ပြောဆိုမှုဟာဒီလူပဲဒီကမှာတဟတာတာမဖြစ်အောင်ဆန္ဒဆိုတော့ဒီတစ်ခါကြီးဖြစ်သွားလာအောင်လှုပ်ဆောင်ပြောဆိုရတယ်နောက်တစ်ခုကတော့ဒီဆန္ဒလူကြီးရဲ့ဒီမတူတဲ့ပုံပေါ်မှာအခြေခံပြီးတော့အဲ့ဒီဟာတွေကိုဒီလူပဲကြီးကနေပြီးတော့ဖယ်ကျင်လာအောင်ဒီပြောဆိုရတဲ့ဒီအမုန်းစကားတွေဆန္ဒပြောရတဲ့ဒီအန်ဂျီရှိရတဲ့ဒါတွေဒါတွေပြောဆိုလာပြီဆိုရင်တော့ကျွန်တော်တို့ဟာအဲ့ဒီဆန္ဒပြပွဲမှာပြောဆိုတဲ့သူတွေမဖြစ်မီတားဆီးရမှာဖြစ်ပါတယ်အဲ့လိုမှမဟုတ်ဘဲနဲ့ဒီလိုအစိုးရကဝေဖန်တာဆန္ဒဒီလိုမျိုးဒီကွန်မြူနတီရဲ့ဒီစိတ်ယုံတွေကိုကျွန်တော်ကတန့်ကွက်ဆန္ဒပြတဲ့ဟာမျိုးဆိုရင်ကျွန်တော်မဖြစ်မီခွင့်ပြုပေးရမှာဖြစ်ပါတယ်ဒါတော့လည်းပဲလက်ရှိအခြေအနေကဒီလက်ရှိမြင့်ဆုစီဥပဒေကိုအားလုံးသိတဲ့အတိုင်းနဲ့ကျွန်တော်တို့ဟာအကြောင်းကြားရုံနဲ့အဆင်ပြေတယ်လို့ရေးထားတော်လည်းပဲဒီနေ့အချိန်မှာအကြောင်းကြားရုံနဲ့မပြီးဘဲနဲ့ သူကဘင်းနေရာလေးမှာမပြရဘူး။ဥမာကျင်တာအခုဒီလိုဖြစ်ဖြစ်အခုလည်းဒီလိုဖြစ်နေတဲ့ဒီပြည်နီးပြည်နယ်တရားပြည်နယ်မှာပေါ့နော်။တရားပြည်နယ်မှာဘင်းနေရာမှာမပြဘူးဆိုပြီးတော့ပြည်နယ်ဆိုရကနေပြီးတော့ဒီမြို့နယ်ရဲ့အနာပိုင်းနဲ့ဆင်ထုတ်ပြန်ထားတဲ့ညီသားချက်ဒီအများကြီးထွက်လာတယ်။ဥပဒါကအခုဒီလိုကြီးနေပတ်သက်ပြီးဖြစ်နေတဲ့ကိစ္စရပ်တွေပေါ့။အဲ့တော့ဒါဆိုရင်ဒီတောင်စုအစဉ်အစိုးရတောင်စုအစဉ်သတ်တော်ကနဒီအစိုးရကိုလည်းကြားခံထားတဲ့ဒီဥပဒေတရက်ကိုဒီနယ်အစိုးရတွေတိုင်းပြည်သားအစိုးရတွေကဒီကိလိုအမိန့်ကိုထုတ်ပြန်ပြီးတော့ဒီဥပဒေပေါင်းကြော်လွန်ပြီးဆောင်ရွက်တဲ့ကိစ္စရပ်တွေရဲ့ယနေ့ချိန်ဒီကံမပြေလည်အောင်မဖြစ်ရှင်းနိုင်ဘူးကျွန်တော်တို့ကမြင်နေတယ်။ဒါတစ်ခုကတော့ဆန္ဒပထမတည့်ဆင်းရဲတဲ့အချိန်မှာဒီစင်ကူဥမာပေးတာကိုကျွန်တော်တို့ကတွေ့ရတယ်။စင်ကူဟာဒီဒီမိုကရေစီနဲ့ပတ်သက်ရင်ကျွန်တော်တို့ဆန်ထားလို့ရတဲ့နိုင်ငံမဟုတ်ပါဘူး။စင်ကူကတော့သူစီးပွားရေးနဲ့ကွန်မြူနတီတဲ့နိုင်ငံဟုတ်ကောင်းဟုတ်ပါလိမ့်မယ်။ဒါတော့လည်းပဲဒီမိုကရေစီနဲ့ပတ်သက်ရင်ဒီသူ့ဂျိုးစီမှာလည်းဖန်ဆီးခံထားရတဲ့တက်ကြွလုပ်စားသူတွေအများကြီးရှိတယ်ပေါ့နော်။နိုင်ငံရေးသမားတွေအများကြီးရှိတယ်။အဲ့တော့ကျွန်တော်ဆန္ဒပြလို့အဲ့လိုရဲမှာဒီကျွန်တော်ဆန္ဒပြပွဲတစ်ခုကိုအပြင်းအနေလာပြီးလုံးဝစကန်ဖြစ်အောင်လုပ်တာအာကျွန်တော်ပြောအနောက်ရှက်ဖြစ်ပြီးအောင်လုပ်တာဆိုရင်အဲ့ဒီဟာကိုဥပဒေတောင်းရဆန္ဒပြတဲ့သူတွေကိုအကောက်အွယ်ပေးရမယ်အဲ့ဒါကိုရေးရချက်ချင်းကြည့်ပြရမယ်ဆိုတော့အဲ့လိုမဟုတ်ရင်တော့ဆန္ဒပြရဲ့ဒီစုပြရတဲ့အကျန်းဖက်တာတွေဒီစံတက်ဖြစ်တာတွေတော့ဒါဖြစ်လာနိုင်တယ်ပေါ့ဒါကကျွန်တော်ကဆန္ဒပြတဲ့သူတွေတာဝန်လုံးဝမဟုတ်ပါဘူးဒါဟာဆန္ဒပြတဲ့သူတွေကိုရဲကပဲဒီလိုအကာအကွယ်ပေးဖို့အတွက်ဒီလိုစုစုမှုတွေမဖြစ်အောင်ရဲကပဲဥပဒေနဲ့စနစ်တကျအကာအကွယ်ပေးပြီးဖြည့်ဆင်းပေးရမယ်တာဝန်ကိုကျွန်တော်တို့မြင်ပါတယ်ခင်ဗျဟု
တ်ကဲ့ကိုဆောင်ကစနစ်ရကျေးဇူးပါကျွန်တော်တို့စနစ်ဝဲကိုစာရေးစာပေးဖို့ပြီးစနစ်စာရဲ့ပုဂ္ဂိုလ်တူလည်းရှိနေပါသေးတယ်အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာကိုကိုရန်နဲ့ဖတ်ပြပေးပါခင်ဗျ
အခုတော့ကျွန်တော်တို့နိုင်ငံမှာဆန္ဒဖော်ထုတ်ပွဲတွေကြာခဏပေါ်ပေါက်နေတဲ့အကြောင်းတွေကိုသတင်းမီဒီယာတွေကရောလူမှုကွန်ရက်တွေကပါကြားသိနေရပါတယ်။ဆန္ဒဖော်ထုတ်ပွဲကိုကြည့်ပြန်တော့လဲတမတော်ထောက်ခံပွဲတွေခြေဥ်မပြင်းစင်ရေးနဲ့ပြင်းစင်ရေးထောက်ခံဆန္ဒပြပွဲတွေမိမိတို့ရဲ့အခွင့်အရေးနဲ့တရားမျှတမှုရရှိရေးဆန္ဒဖော်ထုတ်ပွဲတွေကနေသတင်းမီဒီယာလွတ်လပ်ခွင့်ရရှိရေးဆန္ဒဖော်ထုတ်ပွဲတွေအဆုံးလင်မှာပဲ။ဒီဆန္ဒဖော်ထုတ်ပွဲတွေအများပြပေါ်ပေါက်လာတဲ့အဓိကအကြောင်းရင်းကစနစ်စိုးကိုဖတ်တွေ့ထားတဲ့လူတစုတစ်ဖွဲ့ရဲ့မညီမျှတဲ့စီမံခန့်ခွဲမှုတွေကြောင့်ဆိုတာထင်ရှားနေပါတယ်။ဒီလောက်များပြားလုံးတဲ့ဆန္ဒဖော်ထုတ်ပွဲတွေကိုအစိုးရအနေနဲ့တစ်ချိန်တည်းတစ်ထိုင်တည်းဖြည့်ရှင်းဖို့ရန်2008နာဂက်ခြေဦးကကန့်လန့်ခံနေသလိုပြည်ထရေးတရားစီရင်ရေးဥပဒေပြည်ပိုင်းနေမှာလည်းအစိုးရအနေနဲ့အပြည့်အဝမထိန်းချုပ်နိုင်သေးတာကြောင့်လို့ပဲယူဆမိပါတယ်။နောက်ပြီးလွတ်တော်ကိုယ်စားလှယ်အပိုင်းမှာလည်းဥပဒေပြင်ဆင်ဖြည့်ဆွတ်ရေးအပိုင်းနေမှာအားနည်းချက်တွေရှိနေတယ်လို့ယူဆမိပါတယ်။သူတို့ပြည်ပြည်ထရေးအနေနဲ့စစ်ကောင်းဆောင်တွေရဲ့အကျိုးစီးပွားနဲ့အခွင့်အာဏာတွေကိုထိပါလာမဲ့ဆန္ဒဖော်ထုတ်ပွဲတွေကိုအင်အားသုံးနေနေဖြုတ်ခွင်းကြပေမဲ့အစိုးရအပေါ်မကျေနပ်တဲ့ဆန္ဒဖော်ထုတ်ပွဲတွေလူမျိုးရေးဘာသာရေးပဋိပက္ခတွေဖြစ်ပွားအောင်လှုံ့ဆော်ဆန္ဒဖော်ထုတ်ပွဲတွေကိုတော့အကာအကွယ်တောင်ပေးထားကြတာကထင်ရှားနေပါတယ်။အထင်ရှားဆုံးကတော့မဘာသာဆရာတော်ဥဝေသူကဘလို့မှနိုင်လို့မရတဲ့လွတ်တော်တဲကအစိတ်သားတွေကိုဖျားလို့ကိုကိုယ်တင်ချောင်းဟောပြောယုံနေမကနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်အမေစုကိုလည်းယဟန်ပါဇက်နဲ့မထိုက်တန်နဲ့မိုက်မိုက်ရန်ရန်ပြောဆိုပြီးပဋိပက္ခတွေဖန်ပြီးနေတာတောင်ပြည်ထရေးကဟန်သားခြင်းမရှိတဲ့အချက်ပါပဲခင်ဗျာ
ဟုတ်ကဲ့ဒါတော့ဒီမင်းဆိုင်ပြောစုကမောင်သက်သနာရဲ့စာပါဆိုတော့သူ့ဆံမတော်ဒီမြန်မာနိုင်ငံရဲ့သက်သနာတိုင်းမှာဒီနောက်ဆုံးဒီပူလာဆိုင်တယ်လို့ပြောရမလားမသိဖွဲ့စည်းပုံအချက်တည်းကိုသူကထောက်ပြထားတာရှိပါတယ်ဆိုတော့ကျွန်တော်ဥပဒေရှိတော်ကနေဆရာဦးတင်တန်းအခုဆွေးနွေးကြရမှာလေအခုတခုရှိတာဖွဲ့စည်းပုံပြင်ဖို့ဆိုတာလေလက်ကလောင်းမှာဖြစ်လာအောင်မဟုတ်သေးဘူးဆိုတော့ဒီလိုအခြေအနေမျိုးမှာအခုလိုဟိုဆန္ဒပြဝဲတွေမှာငင်းငင်းငင်းဆန္ဒပြရဲ့နေရာမှာထိတ်ထိတ်ကြေကနာမျိုးကြီးပုံမလာအောင်ဖြည့်ရှင်းလို့ရနိုင်မယ်တခြားနည်းလမ်းကိုဗာများမြင်နေလေဆရာ
အဲ့အရဥပဒေကိုလေးစားလိုက်နာဖို့ဆိုရဲချက်ပြရခုနကျွန်တော်ပြောရတဲ့ချက်ကတော့နှစ်ဖက်စလုံးကအဲ့ဒါပဲလေတော့ခုနဟိုမောင်တဆရာပြောတာလေဟိုသဘောတူရမယ့်အပိုင်းကြီးအများကြီးပါပါတယ်ဆက်လို့ပဲပေါ့ဗျာဟိုသူတို့လူချင်းနဲ့ဒီဒီတဲ့အပိုင်းမျိုးတွေ orientation ကိုတွားနေတဲ့အတိုင်းကြောင့်ဆိုရင်ဟိုဘာမှသက်သနာမရှိဘူး။ဒါကတော့သူတို့လူချင်းနဲ့သူတို့မလူချင်းဘူးသူတို့ထိခိုက်နိုင်တဲ့အပိုင်းတွေဆိုဆန္ဒပြဖို့ကိုကင်းတဲ့အပိုင်းတွေကဒီသူတင်ရဲတဲ့အပိုင်းတွေကဟိုအကျန့်ဖက်နေနေတာပါလားဒါမျိုးတွေရှိ။ဟိုတစ်ဖက်ကဆန္ဒပြသူကအကျန့်ဖက်လို့နေနေတာလူချင်းတော့မဆိုးလို့။အဲ့တော့အဲ့ဒီလိုအမျိုးသားကွဲပြားနေတာတွေရှိရောပြဿနာကကျွန်တော်တို့အစိုးရကလည်းခုနကတော့ရှိကိုယ်စီကရအပေါ်တို့ကိုမကိုင်းနိုင်ဘူးဒီအုပ်ချုပ်ရေးရန်ကအခုတော့ဒါတော်တန်ရလို့ဆိုတာသူရုပ်ချုပ်ရေးဥပဒေနာသမရနဲ့အောက်ရောက်သွားပြီလေအရင်တော့ဆိုရင်ခုနပြောတဲ့အတိုင်းနဲ့တော့ဒီ2012ရင်းစုစီကဘယ်လိုခွင့်ပေးပေးသူတို့ပြုသူတို့ခွင့်ပေးနေမှာပြာအခုခုပြီမှာပြတာဆိုတော့ဥပဒေရဲ့အထက်ကသူတို့ကရှိနေအဲ့တော့ဥပဒေကိုဒေသနိုင်တာလို့ရှိ ဟုတ်ဆိုသူကဆန္ဒပြတွေကဥပဒေကိုလေးစားလိုက်ရလို့ဆိုခုနဒီပြောသလိုပဲဒီဘိုင်းယန်စော်ကနေတော့ဒီအဘိုးဒီကနေမတူးတူးလုံးစော်တာမျိုးမဟုတ်ဘဲနဲ့မိမိခွင့်ရတဲ့မိမိရှိကခွင့်ရတဲ့ကြားပိုင်မှုတွေတင်ပြတဲ့အမျိုးနဲ့လေးစားလိုက်နိုင်တယ်ဆိုပြီးတော့ဒါကျွန်တော်တို့ကတ္တနာမဖြစ်တဲ့နဲ့လုပ်နိုင်တယ်လို့ပြောတယ
်။ဟုတ်ကဲ့ပြည်နယ်ဆွေးနွေးခဲ့တဲ့လူခွင့်ရရှင်တွေဦးတင်းတန်းအစံဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ကကိုယ်ရင်ပါဝင်ဆွေးနွေးရတဲ့ဒီအချက်တွေရေးသားပေးဖို့တွေနဲ့တော်တော်ရှင်တွေအားလုံးလည်းထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။